EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်ကိုဗြိတိန်ပါလီမန်မှာတတိယအကြိမ်ပယ်ချခဲ့ပါတယ်။ဗြိတိန်နှုတ်ထွက်ဖို့မူလသဘောတူထားတဲ့ဒီကနေ့မတ်လ29ရက်နေ့မှာပဲနှုတ်ထွက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုမဲခွဲခဲ့တာပါ။ EU တွေကနှုတ်ထွက်ပြီးနောက်နှစ်ဖက်လိုက်နာရမယ့်ကိစ္စတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဇာမေအစိုးရနဲ့ EU ကြားသဘောတူထားတဲ့သဘောတူညီမှုတွေကိုပါလီမန်ကနှစ်ကြိမ်ပယ်ချခဲ့ပြီးတဲ့နောက်ဒီကနေ့တတိယအကြိမ်မဲခွဲတာပါ။ဒီကနေ့မဲခွဲတာကတော့နောင်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီညာစာတမ်းအပိုင်းမပါပဲနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေကိုမဲခွဲခဲ့တာပါဒီအပေါ်မှာထောက်ခံမဲ286မဲကန့်ကွက်မဲ344မဲနဲ့ပယ်ချခဲ့ကြတာဖြစ်ပါတယ်ဆာမျက်နှာ600နီးပါးပါတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေထဲမှာအခုအပြောင်းအချိန်သတ်မှတ်ချက်နှုတ်ထွက်တဲ့အတွက်ဗြိတိန်က EU ကိုပေးရမယ့်ငွေပမာဏမြောက်ပိုင်းအိုင်ယာလန်နဲ့ဈက်မှာအတားအဆီးမထားရေးBackstop လို့ပြောနေတဲ့ကိစ္စတွေပါဝင်ပါတယ်။ဒီ Backstop ကိစ္စနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကြားအထူးသဘောတူညီမှုမရကြတာဖြစ်ပါတယ်။မဲမခွဲခင်ထောက်ခံတဲ့မတဲ့ပါလီမန်မှာအကြိမ်နဲ့ဆွေးနွေးခဲ့ကြတာမှာ EU တွေကစနစ်တကျနှုတ်ထွက်နိုင်ဖို့အခုတစ်ချိန်ဟာနောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်။ EU နဲ့ Britain အစိုးရကြားသဘောတူထားတာတွေကိုလက်မခံနိုင်ရင်ဘယ်လမ်းကိုရွေးချယ်မလဲဆိုတဲ့နီးလမ်းရှစ်ခုကိုပုတ်ထုံးနေတော့ကမဲခွဲခဲ့တော့ကလည်းတစ်ခုကိုမှပြက်ပြက်တားတားမရွေးနိုင်ခဲ့ကြတဲ့အတွက်နှုတ်ထွက်ရေးနဲ့ပတ်သက်လို့ပိုပြီးမရေမရဖြစ်ခဲ့ပါတယ်။